မိုဇမ်ဘစ်နိုင်ငံကဂန်ဂျီတခုမှတွေ့ရတဲ့လေယာဉ်စီးရဲ့အပိုင်းအစားတစ်ခုဟာတောက်ဆုံးသွားတဲ့မလေးရှားလေကြောင်းလိုင်းခီးစဉ်မှ MH370 ကစိတ်ပိုင်းတစ်ခုဟုတ်မဟုတ်ဆိုတာအော်စတြေးလျနိုင်ငံမှာစမ်းသပ်သွားမယ်လို့အော်စတြေးလျဒေသဥပဆောင်ရေးဝန်ကြီးဒေရင်ချက်စတာကပြောပါတယ်
Our role, obviously, as a lead agency in Australia, is to continue the search area in the Southern Ocean. But when there's
Australia, နိုင်ငံကဥဆောင်ဖွဲ့စည်းတခုအနေနဲ့ကျွန်တော်တို့ရဲ့ခံကဏ္ဍကတောင်တမိုးဒရာတွေကရှာဖွေရေးဒေသမှာလုပ်ငန်းတွေဆက်လုပ်တော့ဘူးကဒါပေမဲ့ကျွန်တော်တို့အတွက်စိတ်ဝင်စားစရာတတ်ထုအပိုင်းအစားတခုတွေ့လာတယ်ဆိုရင်တော့အဲ့ဒါကိုအသေးချာဆန်းစစ်သွားပါမယ်။သက်ဆိုင်သူမိသားစုတွေကိုလေးစားသောအားဖြင့်တတ်ထုအပိုင်းအစားရဲ့မူလစနစ်နဲ့ပတ်သက်ပြီးအချိန်မတိုင်ခင်ခံမှန်းပြောတာမျိုးကိုတော့ကျွန်တော်မလုပ်ချင်ပါဘူးလို့ဝန်ကြီးချက်စတာကပြောပါတယ်။အမေရိကန်နိုင်ငံသားတူကတွေ့ခဲ့တဲ့ပျက်စီးအပိုင်းအစားဟာရှာဖွေလုပ်ငန်းကိုကြီးကြပ်နေတဲ့ဩစတြေးလျကျွမ်းကျင်သူတွေကအသုံးပြုတဲ့သမုဒ္ဒရာရေကြောင်းကျူလျာမှုစံပုံစံတွေနဲ့ကပ်နေတဲ့နေရာတစ်ခုမှာရှိနေခဲ့တယ်လို့ဝန်ကြီးချက်စတာကဩစတြေးလျလွှတ်တော်အမတ်တွေကိုဒီကနေ့ပြောပါတယ်။အခုအပိုင်းအစားဟာ Boeing 777လေယာဉ်စီးရဲ့လက်ရာဘက်ရေပင်ကြီးထိမ့်မိပြားကထိတ်ဆုံးဖြစ်ပုံရတယ်လို့အမေရိကန်တာဝန်ရှိသူတူကပြောပါတယ်။မလေးရှားလေကြောင်းလိုင်းလေယာဉ်ရဲ့တောင်ပန်းလို့ယူဆတဲ့အပိုင်းအစားတစ်ခုကိုလည်းပြီးခဲ့တဲ့နှစ်က Reunion ကျွမ်းကမ်းကြီးမှာတာဝန်ရှိသူတွေတွေ့ခဲ့ပါသေးတယ်။